မြန်မာနိုင်ငံရဲ့အင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ဝါအဖွဲ့က21ရာစုပင်လုံးညီလာခံကနေထွက်ခွာရတာကအစိုးရကခွဲခြားဆက်ဆံရာကြောင့်လို့သဘောထားထုတ်ပြန်ပါတယ်ခင်ဗျာ။ဒီပေါ်အစိုးရအဖွဲ့ကဘယ်လိုများသဘောထားလဲခင်ဗျာ
။ပြီးခဲ့တဲ့ညီလာခံမှာထက်ချင်းသတင်းစာရှင်းလင်းပွဲနောက်ညီလာခံပြီးဆုံးနိုင်လို့တဲ့သတင်းစာရှင်းလင်းပွဲမှာလည်းရှင်းလင်းခဲ့ပါပြီဖြစ်သွားတယ်ဖြစ်စဉ်ပေါ်ဖို့နောက်တစ်ချက်ကသူက GWS အနေနဲ့ဒီလိုမျိုးခံစားချက်ဖြစ်ပေါ်သွားစေတဲ့အတွက်ကျွန်တော်တို့အနေနဲ့အထူးပဲစိတ်မကောင်းဘူးဆိုတော့ပထမပြောချင်ပါတယ်ဒီလိုဖြစ်သွားတဲ့ဖြစ်စဉ်ပေါ်မှာတာဝန်ရှိတဲ့ဗိုလ်ချုပ်ကြီးစင်စောဦးရဲ့ဒေါက်တာတမုဆောင်ကောင်းရဲ့နောက် GBS ကရဲဘော်မျိုးဝင်းရဲ့နေပြည်တော်ကမထွက်ခွာခွင့်လိုက်လံပြီးတော့ဖြစ်စဉ်ကိုရှင်းပြပါတယ်ရှင်းပြတဲ့အပြင်နောက်ကျွန်တော်တို့ငင်းငိုင်းကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောကနေပြီးတော့ WSA ဥက္ကဋ္ဌဦးပေါ့ဦးချမ်းပြီးလိမ့်မှုပြီးတော့ဖြစ်သွားတဲ့အစီအစဉ်အတွက်ကျွန်တော်တို့တောင်းပန်တဲ့စာလွှာလေးလည်းပြပုတ်ခဲ့ပါတယ်သူတို့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ကစိတ်မကောင်းဖြစ်ရတယ်နောက်နောက်မှဒီလိုမျိုးခံစားချက်တွေမဖြစ်အောင်ပိုပြီးကြိုးစားရမယ်ဆိုတော့ကျွန်တော်ညီလာခံပြီးပြလုပ်တဲ့ကျန်လေသုံးတရေးအစီအွေးမှလည်းကျွန်တော်တို့အားဒီပုံမှန်လေးလေးပြောကြဆိုကြလုပ်ခဲ့ပါတယ
်ဝါအဖွဲ့ကဒီလိုမျိုးနှုတ်ထွက်သွားပြီမဲ့ညီလာခံကိုထောက်ခံတဲ့ငင်းငယ်ရေးကိုရှေ့ရှုတယ်လို့ပြောပါတယ်သူတို့နဲ့ရှေ့လာမဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဘယ်လိုများပူးပေါင်းဆောင်ရွက်သွားဖို့ရှိလဲခင်ဗျ
ထုတ်ပြန်ကြေညာချက်ရဘိုင်လက်ထရယ်လမ်းကြောင်းတိုင်းသွားမဲ့သဘောပေါ့ရည်ရည်ချက်ကိုဖော်ပြထားတာတွေ့ရတယ်ကျွန်တော်တို့ဒီဘက်ကသွားနေတာ NCA လမ်းကြောင်းတိုင်းသွားနေတာတွေ့ရတယ်ဒီရှင်နေမျိုးမှာဘာကြောင့်ဘလို့ကွာဟာချက်တွေဖြစ်နေလဲဆိုတော့ကျွန်တော်စဉ်းစားသုံးသပ်ပါတယ် bilateral လမ်းကြောင်းကအပြည့်ရပေါ့လုပ်ငန်းစဉ်မှာသူကရပ်ဆိုင်းသွားတယ်ဆက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲသွားမဲ့ခိုင်မာတိကျတဲ့အာမခံချက်ကတိကဝတ်တွေမပါပါဘူးကျွန်တော်တို့ NCA တနိုင်ငံလုံးနဲ့ဆိုင်ရာချုပ်ဆိုတဲ့ဘောတူကြီးချက်မှာတော့နှစ်ပိုင်းပါပါတယ်အပြည့်ရလုပ်ငန်းစဉ်တွေပြီးသွားတဲ့အခါမှာအပြည့်ခက်ရပ်ဆိုင်းမှုကိုခိုင်မာအောင်ဆောင်ကြည့်ပြီးတော့တစ်ဖက်တစ်ဖက်ကသဘောတူညီချက်တွေချိုးဖောက်လာရင်ထိန်းချုပ်ရမယ် JMC mechanism ပေါ့နော်အဲဆောင်ကြည့်ရေးပူးတွဲကော်မတီပါပူးတွဲကော်မတီကနေပြီးတော့ဒီအပြည့်ရလုပ်ငန်းစဉ်တွေခိုင်မာအောင်တတိဆက်ခိုင်မာအောင်လုပ်သွားဖို့ရှိပါတယ်ဒါကနံပါတ်1ပါနံပါတ်2ကဒီ NCA ထိုးထားတဲ့အဖွဲ့တွေနဲ့ကျွန်တော်တို့နိုင်ငံရေးတွစ်ဆုံဆွေးနွေးမှုတွေအချိန်တမတ်ချက်အတိုင်းပြုလုပ်သွားဖို့ပါပါတယ်ကျောင်းအားလုံးကသဘောတူပြီးတော့လက်မှတ်ရေးထိုးတာဖြစ်ပါတယ်အဲ့ဒီပုံမှာကျွန်တော်တို့အခုသွားနေတာက21ရာစုပင်လုံးညီလာခံကဒီဟာနှစ်ခုကိုသွားတာဖြစ်ပါတယ်အဲ့ပေါ်မှာဝါအဖွဲ့နားလည်အောင်သူတို့ကိုယ်တိုင်လည်းပြင်ညာရတဲ့အချိန်21ရာစုပင်လုံးညီလာခံကိုထောက်ခံတယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကဘာသွားတွေ့ရလဲဆိုတော့သူတို့သွားတဲ့လမ်းကြောင်းမှာ bilateral တိုင်းသွားမယ်ပြီးရင်နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့လမ်းကြောင်းမှာနောက်ကျွန်တော်တို့ဒီဘက်ကသွားတာတော့ NCA ထိုးမယ်ပြီးရင်နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့လမ်းကြောင်းမှာဒါပေမဲ့ပန်းနိုင်ငံကအတူတူပဲဖြစ်ပါတယ်
ဆီလက်မှတ်ထိုးမှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့နောက်6လမှလုံးမဲ့ညီလာခံကိုတက်ရမယ်ဆိုတော့လေဝါအဖွဲ့ကအစီအမလက်မှတ်ထိုးဖို့ဘယ်လိုများလှုပ်ဆောင်သွားဖို့ရှိလဲခင်ဗျာ
အဲ့ဒါတွေကိုဒီကြားကာလမှာကျွန်တော်တို့သူတို့နားလည်အောင်ဆက်သွယ်ပြီးတော့ E9 ဆွေးနွေး Shimpling ဒါတွေလုပ်ရမှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့ဒီဟာထိုးပြီးသားမို့လို့ဘိုင်လော်ထိုးပြီးသားမို့လို့ NC ထိုးစရာမလိုဘူးဆိုတော့သဘောထားအမြင်တွေအရင်ကလည်းတချို့ရှိခဲ့ပါတယ်အဲ့ဒီရှိခဲ့တဲ့အပေါ်မှာကျွန်တော်တို့ NCA ကိုနားလည်လာအောင်လုပ်တဲ့အပိုင်းမှာအဓိကအဖြစ်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲမူပေါင်းနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုကျွန်တော်ပြန်ပြီးသုံးသပ်ရေးဆွဲတဲ့အခါမှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအကုန်လုံးကျွန်တော်တို့ဖိတ်ခေါ်ပါတယ် UNFC ဆိုရင်ကြံသုံးသပ်ရေးလုပ်ငန်းစဉ်မှာပါနေပါပြီမိုင်းလာပါနေပါပြီဝါအဖွဲ့လည်းကျွန်တော်တို့ဖိတ်ခေါ်ခဲ့ပါတယ်အကြောင်းအရာတို့တို့မပါနိုင်သေးပါဘူးနိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာဘယ်ပုံစံလုပ်ကြမလဲဘာဆွေးနွေးကြမလဲဘယ်လိုစီမံစည်းကမ်းတွေနဲ့လုပ်မလဲဆိုတဲ့ဟာကကျွန်တော်တို့မူပေါင်းမှာပါပါတယ်မူပေါင်းကိုကျွန်တော်တို့အစိုးရကြီးပဲတပ်မတော်ကြီးပဲရေးဆွဲတာမဟုတ်ဘူးနိုင်ငံရေးပါတီတွေပဲရေးဆွဲတာမဟုတ်ဘူးတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပဲရေးဆွဲတာမဟုတ်ဘူးအားလုံးပါဝင်ပြီးတော့ဆွေးနွေးပြီးတော့စကလုံးတိုင်းစကလုံးတိုင်းညှိနှိုင်းပြီးတော့သဘောတူထားတဲ့မူပေါင်းဖြစ်ဖို့လိုပါတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ကဝါအဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်ဆွေးနွေးပွဲမှာပါအောင်လည်းကျွန်တော်တို့လမ်းဖွင့်ထားတယ်ဆက်ပြီးတော့လည်းဖိတ်ခေါ်သွားမယ်ဆက်ပြီးတော့ညှိနှိုင်းသွားမယ်ဒုတိယအကြိမ်ညီလာခံမှာတော့ MC ထိုးခြင်းမထိုးခြင်းကအဓိကတက်ရောက်ခွင့်ပုံမှာတွားပြီးတော့မူတည်နေပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာဥသောတေအားရဖေကကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ